ညညတော်တိုင်နာလူမျိုးများဖက်ဒရယ်ကောင်စီ UNFC ရဲ့ညီလာခံကိုမနက်ဖြန်မှစတင်မှဖြစ်ပြီးတိုင်ရင်တော်လက်နက်ကိုင်အဖွဲ့အလုံးနေပါကိုဖိတ်ကြားထားပါရယ်ဒီညီလာခံမှာအဖွဲ့ဝင်တွေကတီချာပထမပိုင်းအနေနဲ့ဆွေးနွေးပြီးဒုတိယပိုင်းမှာတော့အဖွဲ့ဝင်မဟုတ်တဲ့လက်နက်ကိုင်အဖွဲ့တွေနဲ့ဆွေးနွေးဖို့ရှိနေပါတယ်ဒီသတင်းကိုတော့ VOA မြန်မာပိုင်းရဲ့သတင်းထောက်ကိုမိုးစောကတင်ပြထားပါရယ်ရှင်
ဟုတ်ကဲ့ညီညွတ်တော်တိုင်းသားလူမျိုးများဖက်ဒရယ်ကောင်စီ UNFC ရဲ့ညီလာခံကိုထိုင်းနိုင်ငံချင်းမာမြို့မှာဒီလ20ရက်နေ့မှာစတင်မှာဖြစ်ပါတယ်။ UNFC အဖွဲ့ဝင်တွေရဲ့ညီလာခံပထမပိုင်းကို26ရက်နေ့အထိ9ရက်ကြာကျင်းပမှာဖြစ်ပြီးအဖွဲ့ဝင်မဟုတ်တဲ့လက်နက်ကိုင်အဖွဲ့တွေနဲ့ကတော့29ရက်နေ့ကနေ29ရက်နေ့အထိ3ရက်ကြာကျင်းပမှာဖြစ်ပါတယ်။လောလောဆယ်တိုင်းသားလက်နက်ကိုင်အဖွဲ့21ဖွဲ့အနက်က NSCNK ခေါ်နာဂအဖွဲ့ကလွှဲရင်ကျန်းအဖွဲ့အားလုံးကိုဖိတ်ကြားထားတယ်လို့ UNFC တွဲဖက်အတွင်းမှူးတစ်ဦးထွန်းစော်ကပြောပါတယ်
။အားလုံးကိုဖိတ်ကြားထားပါတယ်ဗျ။ဒါပေမဲ့ကျွန်တော်တို့ကနာဂတစ်ဖွဲ့တော့မပါဘူးဗျ။နာဂကိုမဖိတ်ဖြစ်ဘူး။အရင်တော့တော့ပုံမှန်ဖိတ်ဖြစ်ပါတယ်။ဒါကတော့လာနေဖို့အခက်အခဲရှိတယ်ပေါ့လေ။အဲဒါကြောင့်ဒီကြင်ကတော့မဖိတ်ဖြစ်လိုက်တော့ဘူး။အကျဉ်းတစ်ဖွဲ့တွေတော့အကုန်လုံးဖိတ်ပါတယ်။
အစည်းအဝေးပထမပိုင်းမှာတော့ UNFC နဲ့ပတ်သက်ပြီးအဓိကဆွေးနွေးမှာဖြစ်ပါတယ
်။အဓိကတော့ UNFC ရဲ့ဘာပေါ့နော်ကျွန်တော်ဌာနဆိုင်ရာလုပ်ငန်းစဉ်တွေတော်ပြီးတော့မှရှေ့လုပ်ငန်းစဉ်တွေအဲ့ဒါတွေပါမယ်။နောက်ပြီးတော့ဒီကျွန်တော်တို့မူဝါဒတွေပေါ်ပြန်လည်းသုံးသပ်တာတွေအဲ့ဒါတွေရှိပါမယ်အဓိက။နောက်ပြီးတော့မှနောက်သက်တမ်းအတွက်ကျွန်တော်တို့ဘိုလ်လုံးမှုဆောင်အသေးရွေးတာတွေအဲ့ဒါတွေကိုလုပ်သွားဖို့ရှိပါတယ်။
ဒီအစည်းအဝေးပထမပိုင်းမှာပဲ UNFC အဖွဲ့ဝင်အဖြစ်ကနှုတ်ထွက်မဲ့အဖွဲ့ဝင်တွေရဲ့အရေးကိုလည်းဆုံးဖြတ်ဖို့ရှိနေပါတယ်။ညီလာခံရဲ့ဒုတိယပိုင်း3ရက်မှာတော့လက်နက်ကိုင်အဖွဲ့ဝင်တွေအားလုံးနဲ့တက်ဆိုင်မဲ့ငင်းချမ်းရေးဆိုင်ရာဘုံလုံငန်းစဉ်တွေကို2016ခုနှစ်မှာကျင်းပတဲ့မိုင်ချာယာညီလာခံကဆုံးဖြတ်ချက်တွေအပေါ်မှာအခြေခံပြီးဆွေးနွေးဖို့ရှိနေပါတယ်။ညီလာခံကိုဖိတ်ကြားထားတဲ့အဖွဲ့တွေတဲကဘယ်အဖွဲ့တွေတက်ရောက်မယ်ဆိုတာကိုတော့မသိရသေးပါဘူး။လက်ရှိ UNFC အဖွဲ့ဝင်စည်းမှာထက်သွင်းသတ်မှတ်ထားတဲ့ PSLF ပလောင်တပ်ဖွဲ့နဲ့ MNDAA ကိုကန့်တပ်ဖွဲ့ကတော့တက်ရောက်ဖို့အခက်အခဲရှိနေကြောင်းကို PSLF ရဲ့အထွေထွေတွင်းမှုတပ်ဖုံးကျော်ကပြောပါတယ်
ကျွန်တော်ဒီအပိုင်းအဖွဲ့လေးကျွန်တော်မှလည်းတခြားအစည်းအဝေးတွေပိုက်ရတဲ့အရာရှိတယ်ခီးသွားလာကိုလည်းနည်းနည်းခက်မဲ့ဟာရှိတယ်အဲကျွန်တော်တို့အဖွဲ့နဲ့ကိုကန့်ဖက်တော့သူကကျွန်တော်အဖွဲ့နှစ်ဖက်ကတော့ပိုက်ပွဲပြင်းနေတယ်။အာမီဒီယံထဲမှာရန်သူကကုကုဝိုင်းနေတယ်၊စုံနေတယ်၊တခြားစီမံနေရတဲ့အရာရှိတော့ကျွန်တော်တို့လည်းသူကောင်းဆောင်ပြီးအနေနဲ့အဲ့မှာကုကုလည်းလွတ်ဖို့တော့နည်းနည်းခက်တဲ့အနေအထားရှိတယ်လို့ပြောပါရစေ
။ဒီလ14ရက်နေ့ကတော့ပလောင်နဲ့ကိုကန့်အပါအဝင်တရုတ်မြန်မာနယ်စပ်အခြေစိုက်လက်နက်ကိုင်အဖွဲ့9ဖွဲ့ပါဝင်တဲ့ပြည်ထောင်စုနိုင်ငံရေးဆွေးနွေးညှိနှိုင်းရေးကော်မတီ FPNCC အဖွဲ့ဝင်တွေနဲ့ဆွေးနွေးဖို့အတွက်မြန်မာအစိုးရဘက်ကတရုတ်ကိုယ်စားလှယ်ကနေတဆင့်ကမ်းလှမ်းထားပါတယ်။မြန်မာပြည်ငြိမ်းချမ်းရေးလုပ်ငန်းစဉ်မှာပါဝင်ဆောင်ရွက်နေတဲ့ပြည်ထောင်စု Institute ရဲ့ Director ဦးခွန်ဆိုင်ကတော့ UNFC ရဲ့ရည်တည်မှုဟာ FPNCC မှာအဖွဲ့ဝင်အဖြစ်ပါဝင်နေတဲ့ KIO ကချင်တပ်ဖွဲ့နဲ့ SSPP SSA မြောက်ပိုင်းရှမ်းတပ်ဖွဲ့တွေအပေါ်မှာမူတည်နိုင်ကြောင်းသုံးသပ်ပါတယ်
။ဒီ UNFC တိကျကတော့ဒီအဓိကကသူတို့ KIO နဲ့ SSPP ကဘယ်လိုဆုံးဖြတ်မလဲဆိုတာအများကြီးမူတည်ပါလိမ့်မယ်။ KIO ကတော့သူကထောက်ခွင့်တောင်းထားပြီး SSPP ကတော့ထောက်ခွင့်မတောင်းထားဘူး။ဒါကြောင့်လည်းနှစ်ဖက်စလုံးကဒီမြောက်ပိုင်းမှာပေါ်ထွက်ထားတဲ့ဒီ FPNCC ထဲမှာပါနေကြတယ်။ဒီ UNFC ထဲမှာလည်းအခုထိပါဝင်နေတယ်။နော်အဲ့ဒီတော့သူတို့တကယ်ထွက်မလားမထွက်ဘူးလားဆိုတာအဖြေကထွက်လာမှာကဒီ UNFC ရဲ့ Congress မှာပဲဖြစ်တယ်နော်။တကယ်လို့သူတို့ကမထွက်ဘူးဆိုလို့ရှိရင်တော့ UNFC ကအရင်ကလိုပဲဆက်ပြီးတော့အားကောင်းမယ်။နောက်အစိုးရနဲ့ဆွေးနွေးတာလည်းအားကောင်းကောင်းနဲ့ဆက်ပြီးတော့ဆွေးနွေးနိုင်တယ်နော်။
UNFC ကညီညွတ်သောတိုင်းသားလူမျိုးများဖက်ဒရယ်ကောင်စီကို2012ခုနှစ်ကအဖွဲ့ဝင်စစ်တပ်ဖွဲ့နဲ့ဖွဲ့စည်းခဲ့တာဖြစ်ပြီးလက်ရှိမှာတော့နှုတ်ထွက်စာတင်ထားတဲ့အဖွဲ့၄ဖွဲ့အပါအဝင်အဖွဲ့ဝင်စုစုပေါင်း၉ဖွဲ့ကျန်ရှိနေပါတယ်